ယူကရိန်းမှာတနင်္ဂနွေနေ့ကဒုံးကျည်တွေနဲ့ပစ်ခတ်ခံရတာကြောင့်ထိခိုက်ပျက်စီးမှုတွေထပ်ပြီးဖြစ်ရပါတယ်။ခွဲထွက်ရေးသမားတွေထိန်းချုပ်ရာဒွန်နက်စ်ဒေသတွင်းကမြို့တော်ဝင်ရုံးကိုထိမှန်ခဲ့တဲ့တိုက်ခိုက်မှုကိုတော့ယူကရိန်းအစိုးရလက်ချက်လိုရုရှားလိုလာတဲ့တာဝန်ရှိသူတွေကအပြစ်တင်ပြောဆိုပါတယ်။တစ်ချိန်တည်းမှာပဲဇာပိုရီဇီယာနျူကလ িয়ার ဓာတ်ပစ္စည်းရုံရဲ့တစ်ဖက်မှာရှိတဲ့မြို့ကိုရုရှားရဲ့မစ်ဆိုင်းဒုံးကျည်တွေထိမှန်တာကြောင့်လူ6ဦးဒဏ်ရာရတယ်လို့ယူကရိန်းအာဏာပိုင်တို့ကပြောပါတယ်။ယူကရိန်းရဲ့တစိတ်တပိုင်းဖြစ်ပြီးရုရှားတို့ကသူတို့အနေမြေအဖြစ်မကြခင်ကတစ်ဖက်သက်ပြောဆိုထားတဲ့ဒွန်နက်စ်ဒေသတွင်းကမြို့တော်ဝင်အဆောက်အုံကတော့အကြီးအကျယ်ပျက်စီးခဲ့ပါတယ်။ပြင်းထန်ပေါက်တွေကွဲထွက်ကုန်တယ်လို့မျက်နှာချက်တစိတ်တပိုင်းလည်းပြောကြပါတယ်။အနည်းအနားကကားတွေလည်းမီးလောင်သွားပါတယ်။ထိခိုက်သေးဆုံးမှုဆိုင်ရာထုတ်ပြန်ချက်တွေတော့မရှိသေးပါဘူး။ယူကရိန်းအစိုးရဘက်ကတော့တိုက်ခိုက်မှုနဲ့ပတ်သက်ပြီးမှတ်ချက်မပေးသလိုသူတို့တိုက်ခိုက်တယ်လို့လည်းမပြောပါဘူး။ဇာပိုရီဇီယာနျူကလ িয়ার ဓာတ်ပစ္စည်းရုံအနီးတိုက်ခိုက်ခံရမှုမှာတော့ထိခိုက်ဒဏ်ရာရမှုတွေအပြင်လျှက်စစ်လိုင်း၅လိုင်းဓာတ်ငွေပိုက်လိုင်းတွေအရက်ဖက်ဆိုင်ရာစီးပွားရေးလုပ်ငန်းတွေနဲ့လူနေအဆောက်အုံတွေပျက်စီးကြောင်းယူကရိန်းအာဏာပိုင်တို့ကပြောဆိုထားပါတယ်ရှင်။